ထိုင်ဝမ်ရေလက်ကျမ်းမှာအမေရိကန်နဲ့ကနေဒါစစ်သည်မော်တွေရဲ့ပင်လယ်ပြင်အသွားလာပူကျဆုံးမမှုကိုကာကွယ်ရပါမယ်လို့တရုတ်ကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။စင်ကာပူနိုင်ငံမှာကျင်းပနေတဲ့ကမ္ဘာကာကွယ်ရေးဝန်ကြီးများရဲ့ Shangri-La ဆွေးနွေးပွဲမှာတရုတ်ကာကွယ်ရေးဝန်ကြီး Lee Shang-Fu ကအခုလိုပြောလိုက်တာဖြစ်ပါတယ်။အမေရိကန်နဲ့ကနေဒါရေတပ်စစ်သည်မော်တွေဟာထိုင်ဝမ်ရေလက်ကျမ်းမှာစနေနေ့ကပူးသွားလာခဲ့တာဖြစ်ပြီးတရုတ်စစ်သည်မော်ကအမေရိကန်သင်္ဘောကို Guide 130 ဂိုက်အကွာကနေခေါင်းတည်ကျော်သွားခဲ့တာဖြစ်ပါတယ်။ဒါကိုအနေနဲ့များလာတဲ့လောက်ရဖြစ်အမေရိကန်အင်ဒိုပစိဖိတ်စစ်ထောင်နာချုပ်ကပြောပါတယ်။ထိုင်ဝမ်နဲ့တရုတ်ကိုခြားထားတဲ့ထိုင်ဝမ်ရေလက်ကျမ်းမှာအပြစ်ကင်းကင်းသွားလာနေကြတာတွေအတွက်တရုတ်ကပြဿနာမရှိပါကြောင်းဒါပေမဲ့အဲ့ဒီလိုလွတ်လပ်စွာအပြစ်ကင်းကင်းသွားလာနေကြတာကိုအသုံးချပြီးရေချောင်းသွားလာရေးဗိုလ်ချုပ်စိုးမိုးဖို့ကြိုးစားတာကိုတော့ကာကွယ်ရမှာဖြစ်တယ်လို့ဗိုလ်ချုပ်ကြီးလီရှန်ဖူကဆိုပါတယ်။တရုတ်ကအနိုင်ကျင့်တဲ့အခါဒါမှမဟုတ်အကြက်ခံတဲ့အခါအမေရိကန်အနေနဲ့နောက်တွန့်သွားမှာမဟုတ်ဘဲထိုင်ဝမ်ရေလက်ကျမ်းနဲ့တောင်တရုတ်ပင်လယ်ပြင်မှာဆက်လက်ဖြတ်တန်းပြန်တန်းနေဦးမှာဖြစ်ပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Roy Austin ကလည်းအဲ့ဒီရှန်ဂရီလာလုံခြုံရေးစကားပွဲမှာပဲစနေနေ့ကပြောလိုက်ပါတယ်။